Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2020ပြည့်နှစ်မတ်လ18ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါရှင်ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ကျော်စံသာပါကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးကိုအမေရိကန်ပြည်သူမှလူတွေနဲ့ဆန်းသက်နေပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစီးမီးဆန်းသက်စစ်ဆေးမှုကိုပိုပြီးအလေးပေးလှုပ်ဆောင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုအရေးကြီးတဲ့နောက်ဆုံးရသတင်းတွေကိုမိုက်အင်ဂျင်နီယာနဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းနားဆင်ရမှာကတော့
ကျမရဲ့လိုအပ်ချက်အရာမလိုအပ်ဖက်လူစုလူဝေးမဖြစ်အောင်လိုင်းနာဆောင်ရွက်ဖို့မှာပြည်သူတွေကအဓိကဖြစ်ပါတယ်
။ဒါကတော့ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံသားတွေလူစုလူဝေးမပြုတ်လောက်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတိုက်တွန်းလိုက်တာပါ။ဒီအကြောင်းကြားဖို့လည်းရှိပါတယ်။တခါယောဂပိုးဘယ်ကနေစတင်ဖြစ်ပေါ်လာတယ်လဲဆိုတော့ဆိုရာရင်တော့မြမလူခွင့်ရေးအခြေအနေဟာစိုးရိမ်ပွဲဖြစ်နေသေးဆိုတဲ့အမေရိကန်တန်တမန်ရဲ့အမြင်သဘောထားတွေကိုလည်းကျမတို့တင်ဆက်ဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြမတခွင်စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာစတာတွေကိုနားဆင်ရမှာပါရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအစီအစဉ်ကိုအရင်ဆုံးတင်ဆက်မှာပါ
အခုခါသိပ္ပံပညာရှင်တွေအပြိုင်ဆိုင်ရှာဖွေနေကြတဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးကိုပထမဦးဆုံးအကျဉ်းအဖြစ်လူတွေနဲ့ဆန်းသက်နေပြီလို့အမေရိကန်ပြည်ထောင်စုကျန်းမာရေးအရာရှိကပြောကြားလိုက်ပါတယ်။ဆီယက်တယ်မြို့မှာရှိတဲ့ကိုင်ဇာပါမနန်တေသုရေသနအဖွဲ့ဟာကျန်းကျန်းမာမာရှိနေသူလူအနည်းငယ်ကိုတင်းနှင်လာနေကပထမဦးဆုံးအကျဉ်းအဖြစ်ဒီကကွယ်ဆေးဆန်းသက်ထုတ်သွင်းခဲ့တာဖြစ်ပါတယ်။အသက်16နှစ်ကနေ55နှစ်အကြာအရွယ်ရောက်ပြီးသူ45ဦးတို့ကသူတို့ဆန္ဒအလျောက်ဆန္ဒမှုခံယူခဲ့ရတာဖြစ်ပြီးဒီထိုးစေးဆန္ဒမှုကိုရသက်တာ6ပတ်ကြာပြုလုပ်သွားမှာဖြစ်တယ်လို့ NIH ခေါ် American မြို့သားကျန်းမာရေးစိတ်ပံအဖွဲ့ကပြောပါတယ်။ဒီဆန္ဒမှုဟာ COVID-19 ရောဂါကာကွယ်ရေးအတွက်လာမယ့်လတွေအတွင်းကမ္ဘာအနှံ့လှုပ်ဆောင်လာကြတဲ့ဆန္ဒမှုတွေအနက်တစ်ခုပါဝင်ဖြစ်ပါတယ်။ဒါပေမဲ့နောက်လာမယ့်12လကနေ17လအထိဒီကကွယ်ဆေးဟာကြီးကြီးပြန့်ပြန့်အဆုံးပြုနိုင်တဲ့အခြေအနေရောက်နိုင်ဦးမှာမဟုတ်ဘူးလို့လည်းစိတ်ပံပညာရှင်တွေကပြောထားကြပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်လူတွေအပြင်းမထွက်အောင်တားမြစ်ခဲ့တဲ့တရုတ်နိုင်ငံကကျင့်သုံးခဲ့တဲ့နီလန်ရလက်တွေနဲ့လူတို့ကျန်းမာရေးကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေအရကမ္ဘာတဝန်းကအစိုးရတွေဟာပိုပိုပြီးကန့်သက်ထိန်းချုပ်တဲ့နည်းလမ်းတွေနဲ့ဗိုင်းရပ်စ်ကူးစက်မှုကိုခုခံကာကွယ်နေကြပါတယ်။လူတွေပူးကပ်ထိတွေ့မှုမလုပ်ကြဖို့နှိုးဆော်ချက်ကိုကြိုးစားတယ်လို့ဒီအချက်ဟာလိုအပ်တယ်ဆိုပေမဲ့ဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်မှုကိုနိုင်ငံအားလုံးမှာမရှိမဖြစ်လုပ်နိုင်ဖို့ပိုးပြီးလိုအပ်နေကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတနင်္လာနေ့ကအခုလိုတတိပေးပြောကြားခဲ့ပါတယ်။
So we advise countries to stick to testing and from there of course all the steps that they
coronavirus ဆေးမှုကိုဆွဲဆွဲမြဲမြဲလုပ်ဖို့နဲ့အဲ့ဒီကတဆင့်လိုအပ်တဲ့အဆင့်အားလုံးမှန်သမျှလှုပ်ဆောင်ဖို့ကျွန်တော်တို့အကြံပေးထားပါတယ်။ဒါ့အပြင်ကန့်သက်ထိန်းချုပ်တဲ့နည်းဗျူဟာကိုခိုင်ခိုင်မာမာကျင့်သုံးဖို့နိုင်ငံတွေအားလုံးကိုလည်းအကြံပေးထားပါတယ်။ဘာလို့လဲဆိုတော့ဒီ virus ကပ်ရောဂါကိုထိန်းချုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တဲ့အတွက်ဖြစ်ပါတယ်လို့သူကပြောသွားတာပါ။ American ပြည်ထောင်စုမှာတော့မနေ့တနင်္လာနေ့ကစပြီးကြောင်းအများစုကိုပိတ်လိုက်ပါတယ်။မြို့ကြီးတွေဖြစ်တဲ့ Los Angeles နဲ့နယူးယောက်မြို့တွေမှာတော့ရုပ်ရှင်ရုံတွေစားတောက်ဆိုင်တွေစတဲ့လူစုလူဝေးရှိမဲ့နေရာအလုံးကိုပိတ်ပင်ထားပါတယ်ရှင်
။ဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအီတလီပြည်ရင်အစိုးဆုံးရင်ဆိုင်နေရတဲ့စပိန်နိုင်ငံမှာအရေးပေါ်ကိစ္စတွေလှုပ်ဆောင်နိုင်ဖို့အတွက်သူတို့အသုံးနှုန်းအတိုင်း State of Alarm ခေါ်သတိထားနှုတ်ကြရမယ့်အခြေအနေဖြစ်ကြေညာထားပါတယ်။စီဝါရေးလက်ပတ်မှုလုပ်ငန်းတွေရဆိုင်သွားနေသည့်တိုင်အောင်လူတွေအပြင်းမထွက်ဖဲအိမ်တွင်းမှာသာနေကြဖို့အတင်းအကျပ်လှုပ်ဆောင်နေကြပါတနင်္လာနေ့အထိဆိုရင်စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9000ကျော်သွားပြီဖြစ်ပြီးတနင်္ဂနွေလုံးကူးစက်မှုကာကွယ်ရေးအတွက်တာမီချက်တွေထုတ်ပြန်ခဲ့တဲ့စနေတနင်္ဂနွေနေ့ရက်အတွင်းမှာပဲကူးစက်မှုက35ခန်းနှုန်းအထိတိုးလာခဲ့တယ်လို့စပိန်ကျန်းမာရေးအရာရှိကဆိုပါတယ်။အီတလီမှာတော့တနင်္လာနေ့အထိကူးစက်မှု24000ကျော်ရှိလာခဲ့ပြီးကူးစက်မှုပြန်နှံ့ဆက်တင်တဲ့တရုတ်နိုင်ငံပြည်ရင်ကဘာမှအများဆုံးဖြစ်ပါတယ်။ဒါကြောင့်လည်းအစိုးရအနေနဲ့အရေးပေါ်အခြေအနေသတ်မှတ်လုပ်ဆက်မှုနောက်ကျတယ်လို့ဝေဖန်ခံနေရပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်ကောင်စီဒုတိယအကြီးအကဲအင်ဂျီယန်နိုအဂွာဒိုကတော့ သူတို့နိုင်ငံမှာစမ်းသပ်စစ်ဆေးမှုနဲ့အရေးပေါ်ဆုံးရှုံးမှုတွေအချိန်နှင့်လှုပ်ဆောင်နိုင်ခဲ့တဲ့အတွက်သေဆုံးမှုအရေးအတွက်ရှင်းချနိုင်ခဲ့တယ်လို့ပြောပါတယ်။ပုဂ္ဂိကဆေးရုံတွေနဲ့စစ်ဘက်စစ်ဝန်ထမ်းတွေကတာဝန်ယူစီခဲ့တယ်လို့လည်းဆိုပါတယ်။တနင်္လာနေ့အထိစပိန်မှာသေဆုံးသူ350လောက်သာရှိပြီးအီတလီနိုင်ငံမှာတော့1800ကျော်သွားပြီဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့အခြေအနေဟာလာမယ့်သတင်းပတ်တွေအတွင်းနယူးယောက်ပြည်နယ်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုထိခိုက်နိုင်ဖို့ရှိတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးဂူမူကမနေ့တနင်္လာနေ့ကသတိပေးပြောကြားခဲ့ပါတယ်။ပြည်နယ်မှာရှိနေတဲ့ကျန်းမာရေးစောင့်ရှောက်မှုအနေအထားဟာရောဂါကူးစက်ခံရမှုနှုန်းကျဆင်းအောင်လုပ်နိုင်မယ့်အခြေအနေမရှိဘူးလို့လည်းသူကပြောပါတယ်။လူပေါင်း19သန်းကျော်နေထိုင်တဲ့နယူးယောက်ပြည်နယ်အနေနဲ့ဆေးရုံမှာလူနာတွေများလာမယ့်အခြေအနေကိုပြင်ဆင်ထားဖို့လိုတယ်လို့လည်းဆိုပါတယ်။လက်ရှိနယူးယောက်ပြည်နယ်မှာဆေးရုံကဒင်ပေါင်း9,300ရှိပြီးအထူးကလူနာကဒင်ပေါင်း3,000ရှိနေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကဆိုပါတယ်။ဒါကြောင့်ဆေးရုံတွေကိုဝိုင်းတီးကူနိုင်ဖို့လူနာတွေကိုကုသစောင့်ရှောက်နိုင်မယ့်အခြားနေရာတွေကိုလှုပ်ဆောင်ပေးဖို့သူတို့ကြိုးစားနေတယ်လို့ပြောပါတယ်။တနင်္လာနေ့နက်ခင်းအရနယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း9,050ရှိပြီးအဲ့ဒီတဲက18ရာခိုင်နှုန်းဟာဆေးရုံမှာကုသဖို့လိုအပ်နေသူတွေဖြစ်ပါတယ်။နယူးယောက်မြို့ထဲမှာရောဂါဖြစ်နေတဲ့လူနာပေါင်း463ဦးရှိနေပါတယ်ရှင
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933၊လိုက်ဒိုမီတာ40 kHz 983ညအိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပရိသတ်မျိုးရောဂါ VOA သတင်းတွေကိုပြောပြနေတာဖြစ်ပါတယ်။ COVID-19 ရောဂါဖြစ်စေနိုင်တဲ့ coronavirus အန္တရာယ်ကြောင့် American သမ္မတအင်ဂျူရောသတင်းစာစီးနင်းမဲ့ပြုတ်တဲ့သတင်းကန်းကိုသွားရောက်တဲ့သတင်းတောက်အရေးအတွက်ရွံ့နေသွားပါတယ်။အင်ဂျူရောမြောက်ဖက်စံတကားကိုဖျက်မဝင်ခင်သတင်းတော့တွေအားလုံးအဖျားသွေးစီမရှိစံတက်ခံရမှာဖြစ်ပြီးသတင်းခန်းရဲ့ထိုင်ခုံတွေမှာလည်းတခုံကျော်စီထိုင်ကြရမယ်လို့သတ်မှတ်ထားပါတယ်။ကြားထိုင်ခုံတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပေါ်နေတဲ့အချိန်ကာလအတွင်းကွက်လပ်ထားကြည့်ဖို့လည်းသတိပေးစာတွေကတ်ထားပါတယ်။ဒါကြောင့်တချို့သတင်းဌာနတွေဟာအရေးပေါ်ကာလတစ်လျှောက်လုံးအင်ဂျူရောကိုသတင်းသွားယူခွင့်ရနိုင်တော့မှာမဟုတ်ပါဘူး။ကျွန်တော် VOA သတင်းဌာနဆိုရင်နောက်တန်းထိုင်ခုံတစ်ခုမှာ PBS သတင်းဌာနနဲ့အလှည့်ကျထိုင်ခုံတစ်ခုမှာထိုင်ရမှာဖြစ်ပါတယ်။ရုပ်မြင်သံကြားသတင်းဌာနတချို့ကလည်းသူတို့ဆန္ဒအလျောက်ကင်မရာတွေကိုတယောက်တစ်လုံးစီယူမလာပဲကင်မရာတစ်ချို့တစ်ဝက်ကိုပဲစုပေါင်းအသုံးပြုကြဖို့သဘောတူထားကြပါတယ်။ဒီလိုလူတူနဲ့တူပုကတ်ထိတွေ့မှုမရှိအောင်လှုပ်ဆောင်နေတဲ့တချိန်တည်းမှာပဲစနေနေ့ရုံးကသတင်းစာစီးနင်းပွဲပြုလုပ်ခဲ့ခြင်းကဆိုရင်ဟောပြောစင်မြင့်ပေါ်မှာသမ္မတဒေါ်နယ်ထရမ်၊ဒုသမ္မတမိုက်ပင်းစ်တို့ကိုချန်ရံနေတဲ့ဝန်ကြီးတွေတခြားအရာရှိတွေပြုတ်သိမ့်နေခဲ့တဲ့အတွက်လူစုပြောစရာလည်းဖြစ်ခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းတနင်္လာနေ့တရက်ထဲမှာ52ဦးကနေ136ဦးထိခုန်တက်သွားခဲ့ပါတယ်။ကူးစက်ခံရသူအများစုဟာဗိုင်းရပ်စ်ပိုးဆိုးဆိုးရွားရွားကူးစက်ခဲ့တဲ့အီရန်နိုင်ငံကပြန်လာခဲ့ကြသူတွေဖြစ်တယ်လို့ဆိုပါရယ်ပါကစ္စတန်နိုင်ငံမှာ COVID-19 ရောဂါဖြစ်နေသူအများစုဟာတရုတ်အီရန်ဆီးရီးယားအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဆော်ရီအာရေဗျာနိုင်ငံတွေကပြန်လာကြသူတွေဖြစ်တယ်လို့ပါကစ္စတန်အရာရှိတွေကပြောပါရယ်ရှင
်ရေဒီယို Free Europe လို့ခေါ်တဲ့လွတ်လပ်သောဥရောပသံရေဒီယိုရဲ့ရုရှားဘာသာသတင်းထောက် Svetlana Provokeva ကအကြမ်းဖက်မှုနဲ့ရုရှားနိုင်ငံ Pskovs မြို့အစိုးရဥပဒေအကျိုးဆောင်ကတရားဝင်စွဲချက်တင်လိုက်ပါတယ်။ REF ရုရှားဘာသာဌာနအလွတ်သတင်းထောက် Prokofievka ဟာမတ်လ16ရက်နေ့ကအခုလိုစွဲချက်တင်ခံလိုက်ရတာဖြစ်ပြီး2018တုန်းကထုတ်လွှင့်ခဲ့တဲ့သတင်းသုံးသပ်ချက်တစ်ခုကြောင့်ဖြစ်တယ်လို့စွဲချက်မှာဖော်ပြထားပါတယ်။ Prokofievka ကတော့ဒါကိုငြင်းဆန်ထားပြီးဒီစွဲချက်ကိုလူခွေအဖွဲ့တွေမီဒီယာဆောင်ကြီးအဖွဲ့တွေကလည်းပဲဝေဖန်နေကြပါတယ်။ပြမှုထင်ရှားစီရင်ခံရရင်ဒီသတင်းထောက်အမျိုးသမီးဟာထောင်ဒဏ်9နှစ်ကြာခံရနိုင်ပါတယ် REF ရုရှားဘာသာသတင်းဌာနအကြီးအကဲဂျမီဖလိုက်ကတော့ဒီအမျိုးသမီးပေါ်တင်လိုက်တဲ့စွဲချက်တွေဟာအချိန်မြင့်မရှိတဲ့ကိစ္စသာဖြစ်ပြီးလွတ်လပ်တဲ့သတင်းထောက်တူကိုတမင်ဆက်ဆက်နှုတ်ပိတ်ဖို့လှုပ်ဆောင်ရတာဖြစ်တယ်လို့လည်းပြောဆိုချုပ်ချလိုက်ပါတယ်လွတ်လပ်တဲ့သတင်းသမားတွေဟာဖြစ်ပျက်နေတဲ့အရေးကြီးသတင်းအချက်အလက်ကို လူတို့စီအောင်ပြောပြနိုင်ဖို့တာဝန်ရှိပြီးသူတို့အလုပ်ကိုသူတို့လုပ်ဆောင်ရတဲ့အတွက်လေးစားကြရမှာဖြစ်တယ်။ရာဇဝတ်သားတွေလိုမဆက်ဆံသင့်ဘူးလို့လည်းသူကပြောထားပါရခင်ဗျာ
။လက်ရှိသမ္မတဗလာဒီမီယာပူတင်နေနဲ့2024သမ္မတရွေးကောက်ပွဲမှာထပ်မံပါဝင်ရှင်ပြိုင်ခွင့်ပြုနိုင်တဲ့ရုရှားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပါအဝင်အခြားပြင်ဆင်မဲ့အချက်တွေကိုနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကအတည်ပြုလိုက်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ချက်တွေကိုလာမယ့်ဧပြီလမှာတနိုင်ငံလုံးဆန္ဒမဲပေးကြရမှာပါ။ဇန်နဝါရီလကသမ္မတပူတင်ဟာရုရှားနိုင်ငံရေးနဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးအဓိကအပြောင်းလဲတရက်ကိုကြေညာခဲ့ပြီးဒီလောက်ရဟာသမ္မတလက်ထက်ကအာဏာကိုလွှတ်တော်နဲ့ခွဲယူဖို့လှုပ်ဆောင်ခြင်းဖြစ်တယ်လို့ရုရှားအစိုးရကပြောပါတယ်ရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုသတင်းအစီအစဉ်ပြီးဆုံးပြီးတဲ့နောက်မှာတော့သတင်းလွှာတွေကိုဆက်လက်တင်ဆက်မှာပါ
။သောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန်တရဲတားဆီးနိုင်ရည်အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းထားတဲ့အကြောင်းလေးကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလက်ရှိအချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတဦးမှမရှိသေးဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတနင်္လာနေ့ညပိုင်းမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန္တရာယ်ထင်ချုံရေးလူမှုကြာတည်ငြိမ်မှုရှိရေးအတွက်လူမှုကဝန်ဝန်ဆောင်ရွက်ဖို့လဲတိုက်တွန်းသွားပါတယ်
။ကျမရဲ့လိုအပ်ချက်အရာမလိုအပ်ဘဲလူစုလူဝေးမဖြစ်အောင်လိုက်နာဆောင်ရွက်ဖို့မှာပြည်သူတွေကအဓိကဖြစ်ပါတယ်။ကျမရဲ့ဝင်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာရေးမှာပြည်သူတွေကအဓိကပါပဲ။ယခုလိုအချိန်အခါမျိုးမှာမတိမကျမမှန်ကန်တဲ့သတင်းတွေမပြန့်ပွားရင်းဟာလေပြည်သူတွေကအဓိကပါပဲအစိုးရလွန်ပြီးရိတ်ခါစုဆောင်ရေးကဲ့သို့သောမတိငြိမ်ဖြစ်စေမဲ့လုပ်ငန်းမများမဖြစ်ပေါ်ရင်းမှာလေပြည်သူတွေကအဓိကပါယခုအချိန်ကျမတို့နိုင်ငံမှာ COVID-19 ရောဂါရရှိနေသူတဦးတယောက်မှမတွေ့ရသေးပါဘူ
းလူစုလူဝေးဖြစ်စေမဲ့ဒကြံပွဲတော်တွေလိုမျိုးအစိုးရကကျင့်ပါကွင့်တားမြစ်ထားပြီးလေဖြစ်ပါတယ်ဒါအပြင်ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်စီးပွားရေးထိခိုက်သက်ရောက်မှုတက်တာစီဖို့အတွက်လည်းချင်းငွေတိုးနှုန်းလျှော့ချပြီးပို့ကုန်လုပ်ငန်းတွေကိုလည်းအခွန်ကင်းလွတ်ခွင့်ပေးမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါတယ
်။ COVID-19 ကြောင့်စီးပွားရေးထိခိုက်မှုအများဆုံးကြုံတွေ့ရနိုင်တဲ့လုပ်ငန်းများ CMP လို့အများသိကြတဲ့ကုန်ကြမ်းပေးကုန်ကြောယူလက်ခစားစနစ်ဟိုတယ်နဲ့ခီးစွာလာရေးလုပ်ငန်းများအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းများအတွေ့အထူးသက်သာသောအတိုးနှုန်းမြင့်ချွေပြင်းချွေငွေများနဲ့အခွန်ကင်းလုပ်ခွင့်ရရှိနိုင်ရေးစီမံစွာပေးမှာဖြစ်ပါတယ်။ဒါအပြင်ပို့ကုန်လုပ်ငန်းများမှကြိုတင်ကောက်ခံတဲ့ဝင်ငွေကွန်နှံတဲ့ရာဂိုင်းနှုန်းကိုလည်းဒီခုဘန်တာနှစ်ကုန်အထိကင်းလုပ်ခွင့်ပေးသွားမှာဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ် disease COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကိုဇန်နဝါရီလ30ရက်နေ့ကစတင်ဖွဲ့စည်းခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ်။ COVID-19 ကာကွယ်ကုသထိန်းချုပ်ရေးဆိုင်ရာရန်ပုံငွေတက်ကိုထူထောင်သွားမှာဖြစ်တဲ့အတွက်စေတနာရှင်ပြည်သူတွေထည့်ဝင်လှူဒန်းကြဖို့လဲဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်။လက်ရှိမှာတော့နိုင်ငံခြားငွေဈေးနှုန်းကျပြီးမြန်မာကျပ်ငွေဈေးတက်နေတာကြောင့်ပို့ကုန်လုပ်ငန်းတွေတုန်ဆိုင်နေပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဘက်ကကုန်ကြမ်းအဝင်ရပ်တာကြောင့်အများစုအထည်ချုပ်အလုပ်သမားထောင်နဲ့ချီအလုပ်လက်မဲ့ဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်တဲ့နိုင်ငံ9နိုင်ငံကခီးတဲ့တွေမြန်မာနိုင်ငံကိုဆက်ရောက်ချိန်မှာ14ရက်ကြာတီးခြားခွဲထားဆောင်ကြည့်မဲ့အစီအစဉ်ကိုလည်းမနက်15ရက်နေ့မှာမြန်မာအစိုးရကစတင်လိုက်ပါတယ်။တရုတ်၊တောင်ကိုရီးယား၊အီတလီ၊အီရန်၊စပိန်နဲ့ဂျာမနီကခီးသွားတွေကိုသတင်းနှစ်ပတ်တီးခြားဆောင်ကြည့်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာတရုတ်နိုင်ငံဟူပေပြည်နယ်နောက်ဗိုင်းရပ်စ်အဆိုးဆုံးကူးစက်ပြန့်နှံ့ရာဖြစ်တဲ့တောင်ကိုရီးယားနိုင်ငံဒေဂူးနဲ့ဂျောင်ဘုတ်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းခီးသွွားထားသူတွေကိုလည်းမြန်မာနိုင်ငံကိုဝင်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကသတင်းထုတ်ထားပါတယ်။မြန်မာနိုင်ငံထဲမှာလည်းတန်တရားနဲ့စောင့်ကြည့်စစ်ဆေးနေစေလူနာတွေရှိပေမဲ့တနင်္လာနေ့အထိတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုလူနာတဦးမှမရှိသေးပါဘူးရှင်။
ကိုဗစ်-19ကိုထိန်းချုပ်နိုင်မှုအတွက်မြန်မာနိုင်ငံကိုလာရောက်မဲ့ခီးသွားတွေအပေါ်ကိုဒီယောဂကျူတင်ကာကွယ်ရေးကန့်သတ်ချက်တွေထုတ်ပြန်လိုက်ပြီးဆေးရုံမှာတိချခွဲတာစောင့်ကြည့်မှုဟော့စပီတယ်ကွာရန်တင်းလုံဆောင်မှုအတွက်လည်းနေရာနှစ်နေရာကိုထပ်မံတိုးချဲ့လုံဆောင်နေပါတယ်။မြန်မာနိုင်ငံမှာကိုဗစ်-19တခွဲအတည်ပြုလူနာမရှိသေးပေမဲ့လည်းဒီယောဂစောင့်ချက်ကြီးရှုပ်ရေးလုပ်ငန်းတွေကို ယ်ဆေးရုံနှစ်ခုမှာ14ရက်တာတိချထားရှိစောင့်ကြည့်နေပြီးနောက်ထပ်နေရာနှစ်နေရာမှာတိချထားနိုင်မှုအတွက်ပြင်ဆင်နေပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျမတို့ quarantine လုပ်ဖို့အတွက်ဝေဘာကြီးစေယုံမှာတော့တချို့တွေက quarantine လုပ်တယ်ပြီးလို့ရှိရင်တောင်းကလာမျိုးသမီးနဲ့ကလေးစေယုံမှာလုပ်တယ်ပြီးလဲဘူးပရင်းစင်တန်းအကြောင်းမှာလုပ်ဖို့အတွက်လည်းဒီနေ့ဆိုတော့ပြင်ဆင်ပြီးပြီးတင်ပြခွင့်မှရှိတယ်ကျမတို့ဒီကျမလည်းအားစားဝင်ရေးဌာနပါဒီအဆောက်အုံတွေမှာလည်းလုပ်ဖို့ရှိတယ်ပေါ့နော်ဒါဆိုဘယ်မှာလုပ်မလဲဘသူတွေကိုပဲပို့မလဲဒါကတော့ဥနာနည်းများပုံမူတည်တာပေါ့
COVID-19 ကိုထိ ंछ ုံနိုင်ဖို့အတွက်မြန်မာနိုင်ငံကိုရောက်လာမဲ့ခီးသွားတွေအပေါ်ဒီယောဂကျူတင်ကာကွယ်ရေးကဏ္ဍချက်တစ်စောင်ကိုမတ်လ15ရက်နေ့ညပိုင်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာယောဂဖြစ်ပွားနှုန်းတက်နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်နဲ့တောင်ကိုရီးယားကဒေဂုနဲ့ချောင်ပွတ်ပြည်နယ်တွေကို14ရက်အတွင်းခရီးသွားလာခဲ့တဲ့နိုင်ငံခြားသားတွေကိုမြန်မာပြည်ထဲဝင်ရောက်ခွင့်မပြုတော့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့ပြည်ဝင်ဝင်ပေးထားပြီးကျန်ရှိနေတဲ့ယောဂဖြစ်ပွားရာဒေသကလာသူတွေကိုတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတ်မှတ်ထားတဲ့နေရာတွေမှာသူတို့ကိုတိချထားရှိပြီး14ရက်တာ quarantine လုပ်ဆောင်သွားမယ်လို့သိရပါတယ်။ယောဂဖြစ်ပွားမှုအများဆုံးနိုင်ငံ9နိုင်ငံကဝင်လာတဲ့ခီးသွွားဧည့်သည်တွေကိုစစ်ဆေးပြီးတော့14ရက်ကြာတိချထားအသွာအလာကန့်သတ်မှုကိုလည်းမတ်လ15ရက်နေ့ကလေးကစတင်ဆောင်ရွက်နေသလိုယောဂပြန့်နှံ့မှုအနေအထားအရနောက်ထပ်နိုင်ငံအရေးအတွက်တိုးမြင့်သွားမယ်လို့လည်းသိရပါဗျ။14ရက်ကြာတိချခွဲဆောင်ကြည့်မဲ့နိုင်ငံ9နိုင်ငံကတော့တောင်ကိုရီးယား၊တရုတ်၊အီတလီ၊အီရန်၊ပြင်သစ်၊စပိန်နဲ့ဂျာမနီနိုင်ငံတို့ဖြစ်ပြီးတော့တန်တမန်တွေကိုဆိုရင်တော့ကိုနေထိုင်တဲ့နေရာမှာပဲတိချခွဲနေထိုင်ရမှာဖြစ်ပါတယ်။
diplomatic ကြတော့သူတို့နဲ့ contact လုပ်လို့လည်းရတယ် quarantine လုပ်မယ်ဆိုရင် quarantine စီမံချက်ကမ်းတွေကိုဖေးချတာလိုက်နာဆောင်ရွက်မယ်ဆိုတာဒါယုံကြည်ရတယ်အဲ့ဒါဖြစ်ဆိုလို့ရှိရင်ကျွန်တော်တို့ home quarantine လုပ်မှာပေါ့နော်တာမန်တွေဆိုလို့ရှိရင်ကျွန်တော်တို့ကသေယုံ quarantine သို့မဟုတ် facility based quarantine ဟိုတို့ညပြ risk နေတယ်သူတွေကြားတော့ခါကျကျွန်တော်တို့က active surveillance လုပ်မှာ active surveillance ဆိုတော့သူတို့တဲခုနေတိုင်းနဲ့လိပ်စာရေးယူရမယ်သူတို့သက်ဆိုင်ရာမြို့နယ်ကျန်းမာရေးဦးတည်ဌာနမှာပြီးတော့သူတို့ရဲ့အခြေအနေတွေကိုပုံသက်မြင်ရပြီးတော့ဒါမျိုးတွေ surveillance လုပ်တဲ့ဆက်နေလည်းရှိတယ်နော်ကျွန်တော်တို့မှာ
မြန်မာနိုင်ငံကိုလာမဲ့သူတွေအနေနဲ့လေရင်ပေါ်မတက်ခင်မှာအပူချိန်မြင့်တာခြောက်ဆိုတာနဲ့အသက်ရှူမွားတဲ့လက္ခဏာတွေမရှိကြောင်းသက်ဆိုင်ရာနိုင်ငံတွေကအတိအမှတ်ပြုထားတဲ့ကျန်းမာရေးအဖွဲ့အစည်းတွေရဲ့စိတ်ထောက်ခံစာပြဖို့လိုအပ်တယ်လို့လည်းဆိုရညွှန်ကြားချက်မှာပါရှိပါတယ်။ဒီအပိုင်းအတွင်းမှာကန့်သတ်နိုင်ငံတွေကနေဝင်ရောက်လာသူတချို့ကိုနေအိမ်တွေကနေပြန်ခေါ်ပြီးတိချထားစောင့်ကြည့်ရတွေလုပ်ခဲ့ပါတယ်။မနေ့ကဒီလိုညွှန်ကြားချက်ကြောင့်ရန်ကုန်နဲ့မန္တလေးလေဆိပ်ကနေဝင်ရောက်လာသူတချို့ကတော့14ရက်တာတိချထားစောင့်ကြည့်ရကိုမခံလို့ရကြောင်းသူတို့ရဲ့လာရင်းနိုင်ငံတွေကိုပြန်လှည့်သွားတာတွေလည်းရှိခဲ့ပါတယ်။မြန်မာပြည်တွင်းမှာ COVID-19 တခွဲတည်ပြုလူနာမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ယောဂကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ကြဖို့အတွက်တိုက်တွန်းထားပါတယ်။ဒီယောဂဘူးကာကွယ်နိုင်မှုအတွက်လက်ကိုစပြားနဲ့စနစ်ကြမကြခဏဆေးပေးဖို့ချောင်းဆိုးနှာချင်းရဲ့ပါးစပ်အုပ်ဖို့နဲ့တကိုယ်ရည်တန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်မှုနေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်မှုကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း158နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ16ရက်စည်းရုံးတွင်အရလူပေါင်း 38,000 ကျော်ကူးစက်ခံနေရတာပါ။သေဆုံးသူကတော့ 6,600 ကျော်ရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ကျမစုစုပါရန်ကုန်ကနေသတင်းပေးပို့ပါတယ်
။ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံဝူဟန်မြို့ကတော်ရန်တရိတ်ဆိုင်အသားစီးကနေလူတွေစီပြန့်နှံ့ကူးစက်လာတယ်လို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်စပြီးတော့ပြန့်နှံ့လာခဲ့တဲ့လတွေကစပြီးအခုထိဆိုရင်ကမ္ဘာတစ်လွှားမှာအကြီးအကျယ်ဗိုင်းရပ်စ်တွေပြန့်ပွားလာပြီးကမ္ဘာကျန်းမာရေးဆိုင်ရာကပ်ရောဂါတစ်ခုအဖြစ်ကြေညာခဲ့ပြီးလည်းဖြစ်ပါတယ်။ဒီကပ်ရောဂါကြောင့်တရုတ်အစိုးရအနေနဲ့လည်းတော်ရိုင်းတရိတ်ဆန်တွေတရားမဝင်ရောင်းဝယ်စားသုံးနေကြတာကိုချက်ချင်းပဲပိတ်ပင်တားမြစ်ခဲ့ပါတယ်။ဒါပေမဲ့လို့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန္တရာယ်ဖြစ်လာနိုင်ခြေရှိတဲ့နိုင်ငံတွေအကုန်လုံးကတော့တရုတ်နိုင်ငံကိုနမူနာယူနေကြတာမျိုးမရှိတဲ့အကြောင်း VOA သတင်းတောက်ဂျူလီတာဘော့ကသတင်းပေးပို့ထားပါတယ်။မွေလင်းတို့နဲ့တခြားတော်ရိုင်းတရိတ်ဆန်တွေဟာ โปรตีนจากจัวว่าเรื่องสร้างต่อไปเป็นหน้าอยู่บีเช่นต่างอาชาเย็นนี้จะชูมาอารมณ์ลุจายนี้ว่าเรื่องอันนี้เป็นสังเกตเนี่ยเป็นเลยที่มาดูลูกจะชอบเยาวชนบริมาสูมือรูลินูรูสุรากาตุรุตรวจเก็บสร้างต่อไปเป็นนี่ล่ะลูกอินโดนีเซียก็ตัวมหันต์สีแดงมาเพื่อที่จะเยาว์ว่าเรื่องถ้าเป็นแม่ที่โคโรนาไวรัสหาที่อยู่ในงานวูฮันยูกา ตัวกลางเรื่องเนี่ยสิ่งที่เขาจะเรียนรู้กันในลูเรซีหลังจากกู้เสร็จจะนำลาลาเชปงยาเรื่องจังฟรานซ์ดูริกาพิจารณามาแล้วที่เราตัวยันตรีสันดูริเอเชียนยาวเนี่ยสิริฮะอันเดียสิเดลูยูซาจาวาเรื่องโน้มวยเนี่ยเต็งกุชาดูริฮะอ่ะคุณลูกก็ยอมกับสุพิศิริไวรัสจะนั่งยาจีเอติกาจังยันดูริลูเลยูซาจาวาเรื่องเดียวสุยานี่เนี่ยเลยตัวกลางเรื่องเอเชียนยาวเนี่ยสิริฮูไปเจอแค่ตัวลู ตามเนื้อทาร์เรตปากังเรโกพันซีราอย่างเวลาเรโกเล่ไปเป็นหันตาเรวาเร่ก็ถึงว่าเป็นเรื่องที่สำคัญที่สุดในการที่เราจะทำให้ประเทศเราดีขึ้นได้ดังนั้นเราต้องมีความรู้ในเรื่องนี้
So there are markets in Indonesia, there are markets in Vietnam, there are markets in Laos and Myanmar.
So there are markets in Indonesia, there are markets in Vietnam, Laos and Myanmar. So there are markets in Indonesia, there are markets in Vietnam, Laos and Myanmar. So there are markets in Indonesia, there are markets in Vietnam, Laos and Myanmar. So there are markets in Indonesia, there are markets in Vietnam, Laos and Myanmar. So there are markets in Indonesia, Indonesia ma lin no ne mwe se no ha 90 ya kai nong law thi cha twa de so bi me akhu thi lo lu jai nya ni lo ma be di ma lo mwe ne lin no sa bo be ro ma ma chaok cha ba bu da wi ga chano lo hne pa mya so sa taw la de yu ya sa sa wa lo pretty ga pyo ba be to mohan ze de ga ze de fairy parent khon ga le chano lo ga lo lin no yo mwe yo a ya ma pyet ba bu a ta wo te cha tan sin bi ကောင်းကောင်းမွန်မွန်အထူးတလည်းချက်ပြုတ်ထားတာမို့လို့ကိုရိုနာဗိုင်းရပ်စ်ကိုလည်းမကြောက်ပါဘူးလို့သူကပြောသွားတာပါအလန်ကတော့ဒီကိစ္စဟာကျန်းမာရေးအန်ဒီရဲ့ဖြစ်ထားတဲ့ပိုးတယ်လို့ဆိုပါတယ်
ဒါမှမဟုတ်တောကောင်စီမှာကြောင်ကလေးတော်မရောက်တော့ပါဘူးလို့ပြောလာကြလိမ့်မယ်လို့မျှော်လင့်နေကြတာပါလို့သူကပြောပါတယ်။သူကကိုဗစ်-19ရဲ့သက်ရောက်မှုကနေသင်ခန်းစာကောင်းကောင်းရနိုင်လိမ့်မယ်လို့လည်းမျှော်လင့်နေတာပါ။
တော်ရန်ဒရိုက်ဆန်တွေထင်းထင်းဆောင်းဆောင်းရင်းနဲ့ကာကွယ်ရေးဟာလူတွေရဲ့ကျန်းမာရေးအတွက်ထင်းထင်းကာကွယ်ပေးဖို့သာမကပဲကမ္ဘာမြေရဲ့ဒေဟစနစ်ရှင်သန်စေဖို့အတွက်လည်းအရေးကြီးတဲ့အကြောင်းအဲလင်ကပြောပါတယ်ရှင်။ဖရိုင်ရဲ့လူခွေရေးခြေတွေကစိုးရိမ်စရာတွေဆက်လက်ရှိနေသေးတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကပြောခွင့်ရ
What I would say is that the human rights situation in Myanmar continued to raise some concerns in
2019. မြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေကစိုးရိမ်စရာတွေဆက်ပြီးရရှိနေပါသေးတယ်။အထူးသဖြင့်ပဋိပက္ခဖြစ်ပွားတဲ့နေရာတွေမှာအရက်သားတွေလူခွင့်ရေးချိုးဖောက်ခံရရတဲ့လူလတ်စွာပြောဆိုခွင့်စုဝေးခွင့်အခွင့်အရေးကန့်သတ်ခံရရတာတွေကစိုးရိမ်စရာပါ။ဒါတွေဟာ2019ခုနှစ်မှာလည်းပိုပြီးတော့တည်သာလာတာမို့လို့အစီရင်ခံစာထဲမှာအလေးပေးပြီးတော့ထောက်ပြရေးထားတာပါ။
ဒီကစားရေးသားရခြင်းရဲ့ရည်ရွယ်ချက်ကစိုးရိမ်စရာလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြရေးနဲ့ပြဿနာတွေကိုဖြေရှင်းရမှာအမေရိကန်နိုင်ငံအနေနဲ့အကူအညီပေးနိုင်မှုဖြစ်ပြီးမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတိုးတက်လာစေဖို့ကြိုးပမ်းလိုလဲဆိုပါတယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအပေါ်မြန်မာအစိုးရကဝန်ခံကြေညာခဲ့တာကတထောင်စကူခုနှစ်အတွင်းထူးခြားမှုတစ်ခု
2019 when government leaders acknowledged some of the atrocities previously committed by security forces in Rakhine State.
ဒီကြေချက်ချက်ကရခိုင်ပြည်နယ်အတွင်းလူမျိုးရေးတပ်ဖွဲ့ဝင်တွေအရင်ကရဲရဲစစ်စစ်ကျူးလွန်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အစိုးရခေါင်းဆောင်ဘက်ကဝန်ခံပြောကြားခဲ့တာကဂရုပြုပြီးတော့မှတ်သားစရာပါ2019ခုနှစ်နှောင်းပိုင်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်က The Hague မြို့နိုင်ငံတကာတရားရုံးမှာပြောခဲ့တာပါမကြသေးခင်ကလည်းတာဝန်ခံမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေကဆက်လက်လှုပ်ဆောင်နေတာတွေကိုလည်းတွေ့ရပါတယ်နိုင်ငံတကာတရားရုံး ICJ ကချမှတ်ထားတာတွေနဲ့ပြည်ရင်းမှာထုတ်ပြန်တဲ့ ICOE အစီရင်ခံစာတိုက်တွန်းချက်မျိုးတွေကိုမြန်မာအစိုးရကအကောင့်ထဲပေါ်ပြီးတော့တရားမျှတမှုကိုပေါ်ဆောင်နိုင်နေတယ်လို့ကျွန်မမျှော်လင့်ပါတယ်
မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေတိုးတက်လာစေဖို့အတွက်အမေရိကန်နိုင်ငံဟာမြန်မာအစိုးရနဲ့ရောပြည်သူတွေနဲ့ပါလက်တွဲဖို့ဖြစ်တယ်လို့လည်း Miss Ariana Nimandring ကပြောပါတယ
် The United States has been a partner to the people of Myanmar and the government of Myanmar for many years partner to the people of Myanmar for decades
မြန်မာနိုင်ငံမှာလူ့အခွင့်အရေးလူ့ခွင့်ရေးတိုးတက်မှုတွေရဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရနဲ့ရောပြည်သူတွေနဲ့ပါလက်တွဲပေါ်ပါနှစ်ပေါင်းများစွာစစ်တပ်အုပ်ချုပ်မှုနဲ့အထူးကြံနေတာကနေလူများအောင်လှုပ်ဆောင်တာမှာမြန်မာပြည်သူတွေနဲ့လက်တွဲပေါ်ဖြစ်ခဲ့တာဟာဆယ်စုနှစ်တွေတည်းကြာခဲ့ပါပြီမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်ဖို့နဲ့လူများပါဝင်ခံစားနိုင်တဲ့စီးပွားရေးတိုးတက်မှုရဖို့ကကျမတို့အလို့ရဲ့ဒစိမ့်တစ်ပိုင်းဖြစ်ပါတယ်မြန်မာအစိုးရနဲ့အရက်ဖက်အာဏာပိုင်တွေနဲ့ကျမတို့ထိတွေ့ဆက်ဆံနေတာကလူအခွင့်အရေးကိုအကာအကွယ်ပေးဖို့နှစ်ပေါင်း50အထိကျန်နေခဲ့တာနဲ့စစ်တပ်အုပ်ချုပ်မှုရဲ့စိုးကျိုးတွေကနေပြီးတော့ကျော်လွန်နိုင်မှုပါဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အခြေခံလူအခွင့်အရေးတွေတိုးတက်မှုရဖို့ကိုလည်းဆက်ပြီးတော့အကူအညီပေးသွားဦးမှာပါ
American Congress ရဲ့ညွှန်ကြားချက်အရကမ္ဘာနိုင်ငံအသီးသီးရဲ့လူခွင့်ရေးဆိုင်ရာအစီရင်ခံစာတွေကို American နိုင်ငံကြီးဝန်ကြီးဌာနကသိစဉ်ထုတ်ပြန်လေးရှိပါတယ်Democracy, လူ့အခွင့်အရေးနဲ့အလို့သမားရေးရာဆိုင်ရာ American လက်ထောက်နိုင်ငံကြီးဝန်ကြီး Robert Desbro ကဒီအစီအစဉ်ခန်းစာတွေဟာလူ့အခွင့်အရေးတွေလေးစားလိုက်နိုင်ရေးနဲ့လူ့အခွင့်အရေးအတွက်ပြောရဲဆိုရဲရှိအောင်တိုက်တွန်းအားပေးနေတယ်လို့ဆိုပါတယ်ဘယ်သူပဲဖြစ်ဖြစ်ဘယ်နေရာမှာပဲနေနေလူသားအလုံးနဲ့ဆိုင်တဲ့လူ့အခွင့်အရေးနဲ့လွတ်လပ်မှုတွေခန်းစားခွင့်ရှိပါတယ်လို့ဝန်ကြီး Desbro ကသူ့ရဲ့ Twitter မှာရေးသားထားပါတယ်
အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့တရားဝင်ထုတ်ပြန်ထားတာမရှိပါဘူး။ကျွန်တော်ရဲမတော်မှာရန်ကုန်မြို့အမေရိကန်တိုင်ယုံပြောခွင့်ရ Miss Ariana Maring ကိုဆက်သွယ်မေးမြန်းထားတာပါခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကနေကူးစက်မဲ့အန်ဒရယ်ကိုဓာတ်ဆီကောက်ွယ်ဖို့မြန်မာတာဝန်ရှိသူတွေအစီအစဉ်လှုပ်ဆောင်နေပြီးဖိတ်ပင်ကတ်တက်ချက်တွေကိုလည်းချမှတ်ထားပြီးဖြစ်ပါတယ်။ဒီအချိန်တွေကမြန်မာလူ့ရဲ့မြေတရူကသွာလာနေထိုင်လုပ်ကံလှုပ်ရှားမှုတွေမှာငယ်လောက်အထိရိုက်ခတ်မှုရှိနေပါပြီလေ။တတိထားနေထိုင်ကြတဲ့အချိန်တွေမှာရောရှိနေပါပြီလား။အင်္ဂါညတိုင်းလေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းအပေါ်ဝင်ဆွေးနွေးခြင်းတွေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလိုview ရဲ့ facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ view ရဲ့ဖုန်းနံပါတ်က0939238255လေး၊ email လိပ်စာက burmese@viewnews.com ၊ facebook က viewburmesenews ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်လေးအားလုံးကိုဖိတ်ခေါ်ပါတယ်။
COVID-19 updates. Lao, Myanmar only in ASEAN reporting no infection ဆိုတဲ့ခေါင်းစဉ်နဲ့ကိုကွန်းကစင်ကာပူဆိုင်မှာ Nuru Azali ရဲ့ဆောင်းပါးကိုအချင်းချုပ်တင်ပြလိုပါတယ်။ ASEAN ဖွဲ့ဝင်10နိုင်ငံတည်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအစီရင်ခံချက်မရှိသေးတာကမြန်မာနဲ့ Lao 2နိုင်ငံပဲရှိပါတယ်တဲ့။အင်းကြီးချင်းတွေဖြစ်တဲ့မလေးရှားဖိလစ်ပိုင်ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတို့မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အစွမ်းကုန်ကြိုးစားနေရတာပါ Corona virus kusa kayatu, a TV luna, topian tajin, she debi me. Yamaning and garo, lamet, the jam puero, a canadri, jimpame season drigu, petabare. Neza drigani, corona virus kusa mum, shibabu, lo, suya, beka, biosu nibi me. Dago, mayonji, three garo, says I knew my jiji do, where you jara jam, gompi siri down, piella gone, lo, she da tabare. A piece on guro, coconut stock. ซีโอมาพัชชูในมาเรดูที่อาจจะพบติมพิอาลูรากาโรเนี่ยมาเป็นยิ่งยุ่งจวนตุเตตนาเรียผู้เจ้าพี่ยุ่งจวนปัญญาเชนติชูจูบันสุเรกังสินเนี่ยนิวยอร์กไทมส์ตรินซากาสังพากูติมพิอาลูบาร์เรงูอินจารีโกลูมิโอโรตับชะมูลอยากดูการในกาควีเปโบในงานการที่ยุ่งอ่ะไม่ชั่มมาคันทายาเรเนี่ยมาในงานการนี้ยุ่งจวนบาร์เรเป็นยิ่งวิมีอาพิอาดูพอยาชินีรับบ้า ตามเมลเลียนยามานึงเงินตัวตัดดูดูพอมูเนี่ยเป็นยังช้ามูกาสิ่งแต่ตัวงูยาบ่าวยาลันตะคุพี่นายบาร์เรเด็กปีเกเรเนเช่ไซเอสแมกซินกาเกชินปีเนเดมาเป็นยังอุบลูดูพอปีสีกาวยาเมติอุปกุมังคูกุราเรกุเตซิพอปีบาร์เรลูเนซูเกชินเลนกันเนี่ยยามาสิ่งแต่จ้าแต่พอดีพี่นี่เด็กเกชินปีเนเดมา ไปยินดูพอมูจ้าไปรีบข้าปูบีสุฮาซีเดอันนี้ทำอยู่เลยพี่นายเนี่ยสูพบยากเกล้าบ้าดีส่วนยังจะดูจ้าเจ้าพี่ยูจินสัญญาตุเดตนามาเนี่ยมาไปยินดูต้องอยู่ราชังบุเบลล่าเดปีนี้ชินีปูมีลาบีอันนี้สุการ์โรน่าหนึ่งเงินดีกับพี่เดลูซังบากาสุบารีเนี่ยมาไปยินกูมวยบุซังบุได้ต้นทารีปีนี้เช่เนี่ยพี่กูกูกาบีเลซังบากาพบยาบารี ที่แรกอาจจะอุกการณ์นิวยอร์กอเมริกันทบ่าวว่าทำไมจะเรียกเจ้าพี่ยุคจีนปีนี้เช่นเดวิดกริมัลดีพี่บีโรฮิงญาพี่ตนาพี่บีเกรกาเนี่ยมาไปยังมวยบุตรเป็นมาเข็ดลูเวแต่ชาติรีเล่ลารูสามยาผู้ได้ตรงเกเรสุดตัวพี่สุดทบารีเนี่ยมาสุยาเป็นการรู้หินจ้าสุเรตงนงกุลเลตเต็มขามาบุเช่
ยังคงได้ติดตามอีกด้วยมั้ยเช่นสี่ตัวลามูเนตูยังคงมีรอสิบเอ็ดตาเนเน่ไม่ด้วยมั้ยมาตรงยืนยันหน้าไหนหมดด้วยกาปากินด้วยมาลองงานเลยด้วยยิ่งมองยานเนี่ยยิ่งไปเชื่อมยาแค่เคอรี่นี่สิ่งจุดดีนี้ไปรอยังคงได้สุยานเนี่ยที่เชื่อสายเว็บปิดเนี่ยลูกพี่สุนิจาวาเลย ยังคงได้ติดตามอีกด้วยมั้ยกองแรงผู้สายยุ่งจามูอุซิธานากันยานามาณท่าวเนเซฟิบวายลากงทีที่เอาเว็บมาปองเต็นทารีจินซีฮะคนเด็กจอนีบาสีลาบิโรกาปากิมลงล่ามุพยตนามยานเนี่ยนิสินชงด้วยนิยาบาร์เร แล้ววันที่สามปีลงงานสุเอะทวีดูโกเฮงทุกขังอ่ะยังคงมีอีกด้วยมั้ยนิสินชงด้วยนิยาเรื่องชีนิวคุลุพยาบาร์เร
นี่ก็จะนอนลูกอ่ะมีเรื่องมันยังไงบ้างเนาะบางเรื่องจะนอนสามปีลงงานที่เราเด็กชิดเดียวสาวใส่เนี่ยเป็นตัวใหญ่สาวใส่เนี่ยเป็นตัวมือชี้เรามีเรื่องต้องจะเช่าแรงต้องจะงานต้องจะเดินหันอยู่เรื่องว่าขนาดตัวอะไรยิ่งอยู่เรื่องตัวอะไรขายมาจะนอนที่ก็มาแค่กว่าพี่เลยส่วนก็กาปากินี่อ่ะแค่กี่ชิดเองกาปากินี่อ่ะมีเรื่องมันตัวอยู่แค่ตัวเบี้ยวไหมมีเรื่องมาคำว่าชิวที่ขายยาเราชิ้นกาปากินี่ตัวใหญ่ยาวตัวลิงก็ตัวลิงงานแ နေနေတော့ခင်ဗျာမလွယ်ဘူးက
မြိတ်မောင်တိနှစ်တိုင်လုပ်ငန်းရှင်မမြင့်မြင့်တွေကလည်းသူမရဲ့ညစ်စင်ကြုံတွေ့နေရတဲ့ကားပါကင်ခက်ခဲကိုခုလိုပြောပါတယ်
ကျွန်တော်ဒီပေါ့ကျွန်တော်တို့ဒီကိုပိုင်ပေါ့နော်ကိုပိုင်ဝင်းနေတဲ့ကြောင်ကားရရတာအဆင်ပြေတယ်ဒါကြောင့်အပြင်သွားတဲ့အခါလေးမျိုးကတော့တော်တော်အဆင်မပြေဖြစ်တယ်ဒီမြို့ထံပိုင်းမှာအရန်ကားကြက်တဲ့အခါလေးမျိုးပေါ့နော်အဲ့ဒါကြတော့အဲ့ဒါကားပါကင်ခက်ခဲတော်တော်ရှိတယ်ဖြူနေချာသွားတဲ့လမ်းနေပေါ့ဟာလမ်းပေါ်သွားတယ်ဖြူနေချာလမ်းနေမှာလည်းကားရက်လို့မရအောင်နော်ကားရထားခဲလို့ရှိရင်လည်းပဲခုနပြောသလိုပဲကျွန်တော်ပြောကားဆွဲတဲ့ဟာကြီးဖြစ်မှာဆိုတော့ဆိုတော့နေဆုံးတော့ကားပါကင်ရအောင်နေရဆက်တခါတည်းဆိုရှိအဲ့တော့မြို့ထံမှာကားပတ်နေရင်းတဲ့ကိုတန်တိုင်းတော့အချိန်ကုန်သွားတယ်ကားပါကင်နေမှာကျွန်တော်ကသွားချင်နေတာသွားလို့လည်းမရအောင်ဒီအလုပ်တွေလည်းဟိုအခက်ခဲဖြစ်တာပေါ့နော်နောက်ကျတာရရှိတတ်တယ်အဲ့ဒီကားပါကင်ခက်ခဲတော့တော်တော်ဟိုရန်ကုန်မြို့ကတော်တော်အချိန်ကြီးဆိုးရဟော
ရန်ကုန်မြို့မှာကားပါကင်ရှားပါမှုပြင်တိုက်ခန်းရှိလမ်းတွေပေါ်မှာလည်းကားတာယာကွင်းတွေဝလုံးတွေချပြီးတော့ကားပါကင်နေရာဥထားမှုတွေအများပြားပြုလုပ်နေကြတဲ့အတွက်ကားပါကင်နေရာဥထားသူဦးရေကလည်းတနေ့တစ်နေ့ပုံများပြားလာတာကိုတွေ့ရပါတယ်
ပြီးတော့ကိုယ်တိုင်အောင်မှာဟိုမှာတစ်ခါလေးရရင်ရက်မယ်ဆိုလို့ရှိရင်သိရလို့မရဘူးเนาะရလို့မရတော့တချို့နေရာတချို့တိုက်တွေကအောက်ညည့်တွေမှာကားပတ်ကင်နေရာဟိုခါရတယ်သူတို့နေရာဟိုကမှာသွားရလို့ရှိရင်သူကမကြိုက်ဘူးသူကမရက်စိတ်ဘူးသူတို့အိမ်မှာသူတို့ကားပဲရက်မယ်ပေါ့အဲ့လိုနေထိုင်လို့ရှိချင်ပြန်
ဒါအပြင်ညဘက်ကားရပ်နားဖို့အတွက်ကားပတ်ကင်နေရာလူရက်မှုတွေကြောင့်ခိုက်ရန်ဖြစ်ပွားတာတွေမကြာခဏဖြစ်ပေါ်နေတဲ့အတွက်ကားပတ်ကင်နေရာဥထားတာကိုဖိတ်ရှားဖို့ခက်ခဲတာတွေကားပတ်မောင်းနေရတယ်လို့အငှားရင်မကိုအောင်ကိုကိုကပြောပြပါသေးတယ်
။ငိုရဲလမ်းထဲမှာဆိုတော့မရှိဘူး။ရှိလွတ်တဲ့နေရာတော့မှဥထားတဲ့လူကများတယ်။အတော်ပြန်အော်ဒါပိုင်တော့ကအဲ့အော်ဒါကိုစောင့်ဖို့ပတ်မောင်းနေရတယ်။ကားပတ်ကင်တစ်ခါရှာဖို့တနေ့45မိနစ်55မိနစ်တနအိမ်နေပါတော့ပ
ြမမြင့်သွေးကလည်းသူမရဲ့ညစ်စင်ချုပ်တွေ့နေရတဲ့ကားပတ်ကင်ခက်ခဲကိုခုလိုပြောပါတယ
်အိတ်တွေသွားကျင်နေဆိုလို့ရှိရင်အဲ့မှာကားရက်ဖို့ဆိုရှင်အချို့ကဟိုဘလိုမှခုံလေးတွေချထားတာလို့ဟိုဘိန်းလို့ထည့်ထားတာလို့ဆိုအဲ့ဒါကျွန်တော်ကရွှေ့ချင်ကြောင်းချင်တာပေါ့နော်ဟိုကျွန်တော်ရက်ဖို့နေရာလည်းမရှိဘူးဆိုတော့အဲ့ကျွန်တော်အဲ့လေတော့ကျွန်တော်အိတ်ရှင်လေးတော့ပြောပါကျွန်တော်အဲ့နည်းနည်းလေးတော့ရွှေ့ပေးပါကျွန်တော်ရက်ထားခဲ့မယ်ပေါ့နော်အဲ့လိုမျိုးတွေတော့ကျွန်တော်အဲ့လိုပြောရတာပေါ့နော်
ရန်ကုန်စီပင်သားရနယ်နိမ့်အတွင်းမှာကားပတ်ကင်နေရာဥထားသူများရှိသလိုသက်ဆိုင်ရာမြို့နယ်စီပင်သားရကိုအချိန်မီတိုင်ကြားနိုင်ကြောင်းနဲ့အများပြည်သူပိုင်းလမ်းမများဖြစ်တဲ့အတွက်မြည်သူမဆိုးကားရပ်နားနိုင်ကြောင်းရန်ကုန်မြို့တော်စီပင်သားရေးကော်မတီကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလူစီကားတဲ့မြို့နယ်တွေမှာကားပတ်ကင်နေရာဥထားတာတွေကအများဆုံးဖြစ်နေတဲ့အပြင်အများပြည်သူပိုင်းနေရာတွေမှာလည်းဘသူမှမပိုင်ပေမဲ့ကားပတ်ကင်နေရာဥထားတာတွေရှိနေတဲ့အတွက်သက်ဆိုင်ရာမြို့နယ်စီပင်သားရေးကော်မတီအနေနဲ့တိုင်ကြားမှဖြည့်ရှင်းတာမျိုးမလုပ်ဘဲနဲ့ကားပတ်ကင်နေရာဥနေခြင်းကိုအရေးယူပေးသင့်တယ်လို့ဆိုကြပါတယ်
။ဟိုဒီမဲ့ကမဲ့ရတဲ့ကားတွေတော့အရင်ဆုံးအရေးယူနေတယ်။မကားနှစ်ထပ်ရင်းနှစ်ထပ်မရရဆိုရင်လည်းရင်းနှစ်ထပ်ရတာမျိုးပြီးလို့ရှိရင်ကားနှစ်စီးရလို့နှစ်စီးသုံးစီးရလို့ရတဲ့နေရာမှာတစ်စီးရပြလိုက်တာမျိုးအဲ့လိုလုပ်မဲ့ပါလို့အရေးယူတယ်။ဟောတော့ကားပတ်ကင်နေရာကိုသက်သက်မမတ်အစီအစဉ်ဆွေးနွေးနိုင်လို့ကားတော့ပေါ့ဥပမာပေါ့နော်ကားကဒီအရာမှရှိရဆိုရင်ဒီအရာမှရှိရကားရဲ့ရပ်ဖို့တော့ကိုကားပတ်ကင်ကားပတ်ကင်တော့ကိုမြင်လိုက်ရင်ကြာဆွဲပေးရမျိုးလို့ပုံစံစနစ်တရားလုပ်ပြီးတော့ကိုအစီအစဉ်ပြောမှဖြစ်နေကြဟုတ
်ရန်ကုန်မြို့တွင်6မြို့နယ်အတွင်းမှာရင်းရနာကကောက်ခံခြင်းကို smart parking ကစနစ်အနေနဲ့ကားတစ်စီးလင်းတစ်နာရီ700နုန်းကောက်ခံမယ်ဖြစ်တဲ့အကြောင်းကိုရန်ကုန်မြို့တော်စီပင်သားရကနိုင်ငံတော်ပိုင်သတင်းစာတွေမှာထုတ်ပြန်ကြေညာခဲ့ပါတယ်အဆိုပါ smart parking ကစနစ်နဲ့ရနားကောက်ခံခြင်းအတွက်မြင်းဝါကားပတ်ကင်များရေးဆွဲပြီးတော့ရင်းရနားကများပြန်လည်ကောက်ခံမယ်ဖြစ်တဲ့အကြောင်းကိုရန်ကုန်မြို့တော်ဝန်ဦးမမောင်စိုးက2019 September 20ရက်နေ့မှာပြုလုပ်ခဲ့တဲ့ဒုတိယကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ပုံမှန်အစည်းအဝေးမှာပြောကြားခဲ့တာပါမမမြင့်သွေကတော့အစိုးရအနေနဲ့ကားပတ်ကင်ကိစ္စကိုအမြန်ဆုံးဖြေရှင်းပေးတဲ့လို့ဆိုပါတယ်
အစိုးရလုတ်ပေးရင်တော့ဟိုဒီကားပတ်ကင်လုတ်ပေးတော့ဟိုဒီကားမောင်းတဲ့လူတွေကတော့အရန်ကိုအဆင်ပြေတာပေါ့နော်ဒီမြို့ထဲဆိုလဲဆိုဒီလိုမနီးမဝေးလေးပေါ့အဲ့လိုမနီးမဝေးလေးမှာဒီကားပတ်ကင်လုတ်ထားပေးရင်တော့ကျွန်တော်တို့ဒီလမ်းရှာလာလဲအဆင်ပြေနော်ဟိုကားပတ်ကင်အများကြီးလုတ်ပေးတော့ပို့ပြီးတော့ကျွန်တော်တို့တဲကားမောင်းတဲ့လူတွေပို့အဆင်ပြေတာပေါ့ဟုတ်
ကူအောင်ကိုကိုကလည်းခုလိုပြောပါတယ
်ရက်ကွက်မဟုတ်တော့မြို့နယ်တမြို့နယ်မှာတက္ကစီတန်းလေးတခုတော့ထားပေးရင်ပို့ကောင်းတော့ကောင်းတော့ကိုတက္ကစီတန်းလေးမှာကိုဘောက်ကိုတော့ရက်လို့ရတာ
ရန်ကုန်တိုင်းဆိုရအနေနဲ့ရန်ကုန်မြို့တွင်ကားပါကင်ရှာပါမှုကိုအမြန်ဆုံးဖြည့်ရှင်းသင့်နေပြီလို့လဲရန်ကုန်မြို့ကရင်ပေါင်းများနဲ့ရင်ပိုင်ရှင်များကပြောဆိုနေကြပါလိမ့်ရှင်။ကျမမေတ္တာဟိမမြင်မခမီဒီယာကနေ VOA ကိုတင်ပြပို့လိုက်တာပ
ါ။သောရရှင်များရှင်ကျမသင်ကြီးထိုက်ပါ။ကိုရိုနာဗိုင်းရပ်စ်ကပ္ပကယောဂါကြောင့်ကပ္ပဈေးကွက်မှာစားနပ်ရိက္ခာဝယ်လိုအားတက်လာပြီးမြန်မာလေယာထွက်ကုန်တွေအဝယ်လိုက်လာပြီးမယ်လို့လဲမြန်မာငွေဈေးတက်ပြီးနိုင်ငံခြားငွေဈေးကကျသွားတာကြောင့်ပို့ကုန်တင်ပို့သူတွေအထိနာနေပါတယ်။ပို့ကုန်ပြန်လဲတင်ပို့နိုင်ရေးအလားအလာရောရှိပါသေးသလားဆိုတာကိုတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွထွန်းနဲ့ဆက်သွယ်မိမြန်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာရှင်းပြထားပါလိမ့်ရှင်။
ကြည့်ရတယ်ဝယ်လို့ရတော့များတယ်ဘူးတော့တဲ့ဒီချိန်မှာတော့ဒါကိုရိုနာဗိုင်းရပ်စ်စတဲ့တိုင်းကမ္ဘာလုံးမှာဖြစ်နေတဲ့ကြောင့်စားနေရိကဝယ်တဲ့ demand တော့ရှိတယ်เนาะကျွန်တော်တို့ကမြန်မာငွေကျပ်ပိုးမှားတဲ့အတွက်ကြောင့်တင်ပို့တဲ့လူတွေခက်ခဲဖြစ်တာပေါ့เนาะဘယ်တိုင်းဖြစ်လို့ကိုယ်ဝယ်ကျပ်ပိုးမှားရင်တော့ exporter အတွက်ခက်ခဲရှိတယ်တင်ပို့လုပ်တဲ့လူတွေပြောတော့ဘူးဥဒါသာတယ်เนาะ ဟုတ်ပါဘူးလက်ရှိကတော့ကျွန်တော်တို့ကဒီနိုင်ငံပေါင်းကျွန်တော်တို့ကဟိုလေးစက်ကျော်၅၀ကျော်ပါတော့ပြောလို့ရရှိပါတယ်ဒီယောပနိုင်ငံဒီတပူလာရှိတယ်နောက်တစ်ပါးဒီအာဖရိကဈေးကွက်ရှိတယ်နောက်အာဆီယံနိုင်ငံဒီတပူလာရှိတယ်ဆိုတော့ဈေးကွက်တော့ဒီဥပဒေမဟုတ်ဘူးเนาะနောက်ခုနောက်ပိုင်းကအရင်ကတော့ကျွန်တော်ယင်းနှစ်တည်းကတော့နေဆက်ကုန်သွယ်ရေးရတဲ့စင်ဒီဥပဒေသွားတာအားတာတော့
ကွာတော့ဒီနေဆက်ကုန်သွယ်ရေးတဲ့ဆိုင်နော်မယ်ခွေးကိုခေါ်တာဘူးเนาะဒီဟိုစီတမောနေပြီကျိုးရောင်းချတာတော့ပို့ပြီးဥပမာနာများလာတယ်เนาะလက်ရှိဒီနေ့ဗန္ဒာအင်းညမှာတော့စံနဲ့သဘောတင်ပို့လာတော့တန်ချိန်ဒေသမှ၃000လောက်ကျွန်တော်ရှိနေပြီဝင်လဲနှုန်းမတည်ငြိမ်တဲ့အခြေအနေကဘလောက်ကြာအောင်မယ်လို့ဆရာတို့ခန့်မှန်းထားပါတယ်ဒီပို့ကုန်တင်ပို့သူများအနေနဲ့အဲကျွန်တော်တို့ကတော့မြင်တာတော့ဒီ
ောက်ထီရတော့ငွေစည်းဒီဟိုအမေရခက်ကုန်တွေအများအချိန်မှာတော့ဒီငွေစည်းတစ်ပတ်စံဟိုအမေဒီဒေါ်လာစည်းကြာရတော့ဟိုအမေမာတဲ့အပိုင်းရှိတဲ့ကျန်းဒီပရကျော်ဝါရင်တော့ပြန်ပြီးရောဒီ stable ဖြစ်လာမှာတော့မှန်ပ
ါအခုလောလောဆယ်မှာဟိုထိခိုက်နေတဲ့ကဏ္ဍတွေများရှိနေပြီလားရှင်
အဲလောလောဆယ်တော့တောင်သူထိခိုက်တဲ့အဆင်းတော့မရောက်သေးဘူးနော်ပထမဆုံးထိခိုက်တဲ့ဟာ H4 တာဟုတ်ကိုကတော့ဆက်ရုပ်ချုပ်ထားတဲ့ဒီရောင်းတာရဲ့အရှိမငွေဝင်လာတဲ့ True Exporter အနေနဲ့ထိခိုက်တာပေါ့နော်။နောက်တစ်ဖြည်းဖြည်းများမှဒုတိယဆင့်ညမှာ Exporter ပြီးတော့မှဒီတွင်းမှာရှိတဲ့ Sunset တို့ဒီတွင်းရောင်းဝယ်တဲ့ကုန်တွေပေါ့နော်။နောက်မှကျွန်တော်တို့နောက်ဒေါ်လာဆင့်ညမှာကျွန်တော် Primary Producer ဖြစ်တဲ့တောင်းပုံတွေထိခိုက်ပါတော့။ရောဆယ်နေထားတော့ကျွန်တော်တို့ဒါ Exporter ရဲ့ထိခိုက်တဲ့နေထားတော့ကျွန်တော်မြင်ပါတယ်။
ဒီချင်းတွေကဆရာတို့မှန်းထားတဲ့ April တကြံအပြီးလောက်ထိကောင်းမလာဘူးဆိုရင်ဘာတွေများလုပ်လို့ရပါသေးတယ်လဲ
အဲလက်ရှိကတော့ဂျန်နဲ့တိုင်းပြည်မှာလုပ်ရတာတော့ခုနဒီကိုယ့်ရဲ့ငွေတန်ဖိုးမှာလေဆိုရင်ကို export အားပေးခြင်းတော့လူကန်တို့ဘာလို့ဝယ်မရောမှဒီထိန်းချောင်းတဲ့အမှုရှိတာပေါ့နော
်ဟုတ်ကဲ့
ဘာလို့ကျွန်တော်ကဒီဒေါ်လာကျွန်တော်ပြန်ဝယ်ပေးတဲ့အမှုလုပ်တာရှိတယ်နောက်တစ်ခုကခုနအတိုးလုံးနေပြန်ပြီးရော adjustment ပြန်လုပ်တာပေါ့နော်အတိုးလုံးချပေးတဲ့ပုံစံတော့ဒါတွေကတော့ဂျန်နဲ့တိုင်းပြည်လုပ်လို့ရှိတာပေါ့နော်
ဒီ exporter တွေအနေနဲ့လက်ရှိဘာတွေလုပ်နေကြပါသလဲရှင်ဒီဆုံးရှုံးနိုင်ခြင်းနဲ့အောင်ပေါ့
ဆန်ဆာသားတဲ့ညုံကတော့ exporter company ရောက်တော့အစည်းအဝေးလုပ်တော့เนาะဆိုတော့ကျွန်တော်ကလက်ရှိကတော့ဟိုကျွန်တော် exporter ဒီအနေနဲ့ဘယ်လိုကဘယ်တော့ရောင်းထားတယ်ဆိုရဲ data လေးတော့ကျွန်တော်ပြန်ကောက်နေပါเนาะပြီးတော့ကျွန်တော်ကဒါစီးပွားရေးတန်းဝင်ရတော့စူအပ်ပွဲလုပ်နေကျွန်တော်ကစီးဝေးသွားမယ်တော့စင်လာတာเนาะဒါလည်းတော့ data ကောက်တဲ့ဆင်မရှိသေးပါလို့ intervention လုပ်မရတော့မရှိသေးဘူးเนาะကျွန်တော်ကရောင်းလာပြီးတာဘယ်လောက်လဲပေါ့တောင်ရောင်းဖို့ process ဘယ်လောက်ရှိတယ်အဲ့ data လေးတော့ကျွန်တော်ပြုလို့နေ
ဟုတ်ကဲ့ဆိုတော့ဆရာတို့ data ရလာပြီဆိုရင်တော့ဘာလုပ်လို့ရနိုင်ပါသလဲရှင
်ဟောတက်ဆိုင်ကဒီဝရဝန်ကြီးဌာနနဲ့တိုင်ပင်ရမှာပေါ့เนาะအဲရောင်းလာပြီးတာဘယ်လောက်လဲတင်ဖို့ကြံတာဘယ်လောက်လဲထိုင်ရောင်းဖို့ရှိတာဘယ်လောက်လဲပေါ့เนาะ data လေးတော့ကျွန်တော်တို့စာပြီးဘူးကဘယ်လောက်ဘယ်လောက်ရောင်းလာတဲ့ data ကျွန်တော်ရှိမှာတော့ဒီခက်အစမှန်ပေါ့နော် reality ကျွန်တော်မသိသေးဘူးနော်ဘာလို့စပြီးအဲ့ရတော့စလုပ်နေတာဘာလို့လဲဆိုရတာတော့ကျွန်တော်မရှိသေးဘူးနောက်ဟိုခုနပြောတဲ့ဟာပေါ့နော်ရောင်းတဲ့ခုနဒေါ်လာရောင်းတဲ့အားလည်းအများစုကကြောက်ပြီးတော့ရောင်းကြတာပေါ့နော်ထက်ကြမလားကြောက်တဲ့အခါကျတော့ကျွန်တော်ကဟိုရှိတဲ့ငွေကိုဝန်ထမ်းနဲ့ချင်းချင်းပြေးအောင်ကြတာပေါ့နော်ဒါဒီလိုမျိုးကျွန်တော်မလုပ်အောင်လဲဒါတိတ်ကြောက်စရာမလိုဘူးပေါ့နော်ဟိုတော့ရောတယောက်တယောက် information share လုပ်ပြီးတော့မှပြန်ပြီးတော့အားပေးကြတာနော်မနော်ကျွန်တော်တို့ဖြစ်နေတဲ့ဒီငွေစည်းကြတဲ့ဒီချေပေးကြတဲ့ဟာလည်းချစ်တင်တာလည်းပိုဖြစ်နေအောင်နော်ဒါလည်းကြောက်စိတ်ကြောက်လည်းတစ်ခုပေါ်တာဒီကြောက်စိတ်ကိုဘယ်လိုဖြေမလဲဆိုတာလည်းကျွန်တော်နည်းလမ်းရှာအောင
်ဒီ virus ကရက်ကြောင့်ဟိုစီးပွားရေးတိတိတသာထိခိုက်လာတဲ့ပုံစံမျိုးအရေးလက္ခဏာမျိုးတွေရောတွေ့နေရပါပြီလားရှင်မြန်မာနိုင်ငံထဲမှာ
အထည်ကျုပ်စက်ရုံတော့ခုနတော့တွေ့ရတာတော့ခဏယုံတော့ပိတ်တယ်တော့ကြားတယ်နော်ထပ်ပြီးတော့ပိတ်မယ်ဆိုတော့လိုလည်းမဲ့ဒီကျေရွေးမှာမိကိုနေရဲ့လူမားတွေရောဒါအခုတော့ဂျန်နီလီကားတော်လို့လည်းရှိတယ်။နောင်တော့ထပ်ပိတ်ဖို့ပေါ့နော်။သူကသူကရေကကုန်ရမ်းမရဘူးပေါ့နော်။နံပါတ်2ချက်ကတော့သူကဟောတာထပ်မရဘူး။နံပါတ်3ချက်ကဟောတာအရှင်းလေးပေါ့နော်။သူရတဲ့ဒေါ်လာနဲ့ပုံမှန်မင်းလဲတဲ့နေရာမှာဒီချေပေးကြတာပေါ့နော်။အဲ့တော့ဒီကနေ့ပတ်သက်တော့ကျေရွေးရုံမှာတော့တော့စပြီးပိတ်တော့ကျေရွေးရုံတော့ဝန်ထမ်းအများများတာပေါ့နော
်။နော
က်ဒုတိယချက်ကကျွန်တော်ကစိုးရိမ်တာကတော့ဒီ explore တွေလူရေမပို့တော့ဘူးဆိုရင်ဒီကျေကျေရက်ကုန်မစီးရေးကြနိုင်တယ်။နောက်ကျွန်တော်တို့ဒီမှာအခုဒီအရေတို့ကိုဆိုင်တဲ့လူပါလေ။ကျွန်တ ်တော်ရင်တော့ဒီဥပ္ပီကိုပို့တော့နော်အခုကျွန်တော်ဒီဥပ္ပီရတယ်ဝယ်တယ်ဝယ်တဲ့ဈေးကွက်မရှိတဲ့မှာကျွန်တော်ဒီပေးစီဈေးကွက်ပြက်တယ်ပေါ့နော်အခုဆိုရင်ကျွန်တော်ကပေးစီလို့ပြောလို့ရတယ်ဒီရင်တော့3-4ဆောင်တန်းနဲ့အခု1500ဖြစ်နေပါတော့အဲ့ရတော့ရှိတော့ကျွန်တော်လက်ရှိမှာနောက်ကျန်တဲ့အပိုင်းကတော့လက်ရှိနေတာမှာတော့လေဒါဟိုခီးသွားလုပ်ငန်းဆိုတာထိခိုက်တာပေါ့နော်ဘယ်လိုဖြစ်ဖြစ်ဘွားတော့လောကကြီးသွားရောကြပါပြီ။ဘရောဆိုတဲ့ဒါနိုင်ငံကကြီးသွားရေတော့အဲ့ဘာကြောင့်။ရန်နဲ့အင်းညိုတဲ့ကံလူငန်းတွေပုံလုံးကတော့ထိခိုက်ရနေတာပုံမှန
်ပါပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုသက်သက်အောင်သတင်းလောက်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်တစ်ကမ္ဘာလုံးထိခိုက်နေရပြီးတော့အမှုပညာအသိုင်းအဝိုင်းကိုရိုက်ခတ်မှုတွေမှာတော့ဖျော်ဖြေရေးပွဲတွေဖြစ်နေရသလိုနိုင်ငံကျော်အမှုပညာရှင်တချို့လည်းယောဂါပိုးကူးစက်ခံနေရတာပါဒီလိုကမ္ဘာလောကထင်ပေါ်ကျကြသူတွေနဲ့အမှုပညာလောကကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်ကမ္ဘာကျော်ကြားရေးအော်စကာဆုရှင်ဟောလိဝုဒ်မင်းသားတော့မ်ဟန့်စ်နဲ့ဇနီးဖြစ်တဲ့မင်းသမီးရီတာဝေါ်လ်စန်တို့နှစ်ယောက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရတယ်လို့မင်းသားတော်မန်ဆာသူ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာကြာတာရင်းနေမဲ့ကပဲကြေညာသွားပါတယ်။သူတို့က Elvis Presley ဘဝအကြောင်းရုပ်ရှင်ရိုက်ကူးရေးအတွက် Australia နိုင်ငံမှာရောက်နေတာဖြစ်ပါတယ်။သူတို့ဇနီးမောင်နဲ့နှစ်ယောက်လုံးအသက်63နှစ်ရှိပြီဖြစ်ပြီးတော့သူတို့မှာကိုယ်ပူချိန်နေနေရှိတယ်။ကိုယ်လက်တွေကိုက်ခဲ့ပြီးတော့လူကလည်းနှုံးနေတယ်လို့သူကရေးထားပါတယ်။ထပ်ပြီးတော့အစစ်စေးမှုတွေလုပ်မယ်အခြေအနေကိုစောင့်ကြည့်မယ်ပြီးတော့တခြားသူတွေကိုမကူးဆက်ရလေအောင်လို့လိုအပ်သလောက်အချိန်ထိတီးတန့်ခွဲနေပါမယ်လို့သူကတွေ့တဲ့မှာရေးပြီးတော့သူ့ရဲ့ပရိသတ်တွေကိုကြေညာသွားပါတယ်ရှင်။ကမ္ဘာနဲ့ကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးလောက်တာတွေရှောင်ကျဉ်နေကြရချိန်မှာအဆိုတော်မက်ဒေါနာလည်းသူ့ရဲ့ Madam X ဖျော်ဖြေရေးပွဲစဉ်တချို့ကိုဖျက်လိုက်ရပါတယ်။ပြင်းထန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့လှုံ့ဆော်တဲ့အနေနဲ့လူတစ်ထောင်ထက်ပိုပြီးတော့မစုဝေးရတားမြစ်ထားတာကြောင့်ပါရီမြို့တော်ကပွဲတွေကိုမက်ဒေါနာဖျက်လိုက်တာဖြစ်ပါတယ်။ပါရီမြို့လည်းကလူ 2,800 ဆန့် Grand X ခန်းမမှာအင်္ဂါဗုဒ္ဓဘူးနေ့ရက်ဖျော်ဖြေဖို့သူစီစဉ်ထားတာပါ။သူ့ရဲ့အစီအစဉ်မဖြစ်တော့ဘူးဆိုတာတနင်္လာနေ့မှာကြေညာသွားတာဖြစ်ပြီးတော့လက်မှတ်ဝဲထားသူတွေလည်းပွဲကျင်းပမယ့်နေရာကိုတနင်္လာနေ့ကရောက်လာပြီးတော့အကျိုးကြောင့်လာစုံစမ်းကြတာတွေ့ရပါတယ်။ကမ္ဘာပြောင်းနိုင်ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ရိုက်ခတ်မှုကအမှုပညာလောကမှာပါရိုက်ချက်ပြင်းပြီးတော့ကမ္ဘာစီးပွားရေးကိုပါရိုက်ခတ်နေတာတွေ့ရပါတယ်နော်။အခုလဲလာပြန်ပါပြီ။ဩစတြေးလျကတောမီဂျီအတွက်ရမွန်ဝေရှာရဲ့ဖြော်ပြပွဲခီးစဉ်မှာဝင်ပြော့ဖြော်ပြမဲ့အမေရိကန်ဆိုတော့မိုင်လီဆိုင်ရပ်စ်ကရှိုးမဆခင်တုံးရမှာပဲသူ့ရဲ့ခီးစဉ်ကိုဖျက်တယ်လို့ပြောသွားတာပါ။တနေရာကနေတနေရာကိုခီးသွားလာတာကကမ္ဘာရဲ့ကျန်းမာရေးကပ်ဘေးဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုပို့ပြီးတော့စိုးစေတာကြောင့်ဒါကို short ချဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်နေနေနဲ့သူဖြီးသွားမဲ့ကိစ္စကိုဖျက်လိုက်တာလို့ Miley Cyrus ကပြောပါရင်အော်စတြေးလျမိဘရမွန်ငွေဖြော်ပြပွဲကအော်စတြေးလျနိုင်ငံမှာဧကပေါင်းတန်း30နီးပါးကူးစက်တောက်လောင်သွားခဲ့တဲ့တော်မီရဲ့ပျက်စီးဆုံးရှုံးမှုတွေကိုတစ်ဖက်တစ်လမ်းကနေပြီးပြန်ဖာထင်းနိုင်အောင်လို့ရမွန်ငွေရှာရပွဲဖြစ်ပါတယ်။အဲ့ဒီတော်မီအတွက်မှာလူ33ဦးသေဆုံးခဲ့ရတယ်လို့ဌာနေတော်ရိုင်းတရိတ်ဆန်တန်း1000လောက်အသက်ဆုံးရှုံးခဲ့ရတာပါ။မိုင်လီဆိုင်ရပ်စ်ကအခုလိုမျိုးဖျော်ဖြေပွဲမကျင်းပဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာရေးထားတာကတော့ဒီကိုရောက်မလာနိုင်တဲ့အတွက်အထူးစိတ်မကောင်းဖြစ်ရပါတယ်။သူ့အဖွဲ့သားတွေရဲ့ကျန်းမာရေးဘေးရန်တွေကင်းဖို့အခုလိုဆုံးဖြတ်ရတာဖြစ်ပါတယ်လို့ရေးထားပါတယ်။ဒါကြောင့်ဒေသဆိုင်ရာနဲ့နိုင်ငံတကာကျန်းမာရေးအရာရှိတွေတာဝန်ရှိသူတွေရဲ့ညွှန်ကြားချက်ကိုလိုက်နာတာလည်းဖြစ်တယ်လို့မိုင်လီဆိုင်ရပ်စ်ကဆိုပါတယ်။ဒီလိုမျိုးဖြော်ပြပွဲမလုပ်ဖြစ်တော့လေမိဘတင့်သူတွေအတွက်သူ့ရဲ့ကိုပိုင်ငွေနဲ့အလူထဲဝင်သွားမှဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။1990ပြည်လုံးနှစ်ဒီမှာနာမည်ကြီးတဲ့ rock guitar အဖွဲ့ Paul Jam ကမြောက်အမေရိကန်တခွင်လှည့်ပြီးတော့ show ပွဲ18ပွဲကျင်းပမယ်ဂေဂတန်ဖြော်ပြခီးစဉ်ပထမတစ်ကြိမ်ကိုရက်ရွှေ့ဆိုင်လိုက်တယ်လို့ကြေညာသွားပါတယ်။သူတို့ကမက်လာဆက်ရှိရဲ့နေမှာပထမဆုံးပွဲဆဖို့အစီအစဉ်ထားတာဖြစ်ပေမဲ့လို့အခုကျတော့ကမ္ဘာမှာကျန်းမာရေးဆိုင်ရာဘေးရန်တွေကြားရောက်နေခြင်းဖြစ်လို့လူစုလူဝေးမဖြစ်အောင်လို့ရှောင်ကျဉ်မှုလိုတာကြောင့်အခုလိုမျိုးဖျော်ဖြေပွဲရဲ့ရွှေဆိုင်တာဖြစ်တယ်ဆိုပြီးတော့သူတို့ရဲ့ website မှာရေးထားပါရဲ့။တိကျပြားတွေမထွက်တော့တာကြာပြီဖြစ်တဲ့ဘောက်ချံမဖွဲကမက်လာ28ရက်နေ့မှာတော့သူတို့ရဲ့17ချက်မြောက်တိကျပြားဖြစ်တဲ့ Gigat Don တိကျပြားကိုစတင်ပြီးဖြန့်ချိမှာဖြစ်ပါရဲ့ရှင်။Hey y'all, friends. I gotta tell you something. Okay, I wanna see. I
ရောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah, my own yeah. Oh yeah, my own yeah.
ဒီတွင်ပါ English American Style Ganda မှာလေးဆိုတဲ့ဝဟာရကိုအခြေခံပြီးတင်ပြမယ်ပထမအဆုံး idiom ကတော့
laid back
ဖြစ်ပါတယ်လုံခြင်းရစာလုံးပေါင်းကတော့ LAID laid ကLAY လေးဆိုတဲ့လဲလျောင်းနေလို့အဓိပ္ပာယ်ရတဲ့ဝဟာရကနေဆင်းသက်လာပြီး LIAD late ကတော့လေးရဲ့ past tense အတိတ်ကိုပြတဲ့ဝဟာရဖြစ်ပါလေ BACK back ကတော့အဓိပ္ပာယ်မျိုးမျိုးရှိပြီးနောက်ကျောဒါမှမဟုတ်အနောက်ဒါမှမဟုတ်တဖန်လို့အဓိပ္ပာယ်ယူနိုင်ပါလေ Scott ခွန်ရဲ့လုံးောက်အဓိပ္ပာယ်ကတော့နောက်ကိုလှန်ချလိုက်တဲ့သဘောပေါ့အခုတင်ပြမယ့် idiom ဖြစ်တဲ့ laid back ကတော့lead နဲ့ back ကြမှာ hyphen ဆိုတဲ့တုံးတူလေးခံထားတာဖြစ်ပြီး adjective နာမဝိသေသနဖြစ်အသုံးပြုထားတာဖြစ်ပါလေအဓိပ္ပာယ်ကတော့ခက်အေးအေးခက်လေးလေးအပူပင်သိမ့်ရှိခက်ပြင်းပြင်းအတက်တရောသိမ့်ရှိတက်တက်တွတ်ကြသိမ့်ရှိစတဲ့သဘောမျိုးကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John is very laid backThis worries his mother, who wants him to be ambitious.
John ha, de ge go tit tit twa ja ma shi be, khat pyin pyin khat ee ee lu be. Da chaung tu me ga saip pu de li. Tu me ga tu ta go chi bwa to tet da go myo da go lo de be ya ba de. U ma go naw de khaw na sin chi cha ya aw.
John is very laid back. This worries his mother, who wants him to be ambitious.
Lead back ကိုတမန်အင်္ဂလိပ်စကားလုံးဖြစ်တဲ့ easy going ဆိုတာနဲ့လည်းဖလဲသုံးလို့ရတယ်လို့ဘုသူတာဖြင့်တင်ပြပါရစီခုဆက်လက်တင်ပြပေးမယ့် idiom အသုံးကတော့
laid to rest
ဖြစ်ပါတယ်စာလုံးပေါင်းက L A I D laid ကစောစောကရှင်းပြခဲ့တဲ့ lead ဆိုတဲ့လဲလျောင်းနေလို့ဒီပေရတဲ့ဝဟာရကနေဆင်းသက်လာပြီး to rest to rest ကအနားယူတာဆိုတော့စကိုက်ခွန်ရဲ့လုံးောက်ဒေးဗေကတော့အနားယူဖို့လဲလျောင်းစီတာပေါ့ idiom ဆိုတဲ့သူပိုက်ဒေးဗေကဒီနေရာမှာနှစ်မျိုးရှိပါတယ် LAID lead နဲ့ to rest ကြားမှာလူတူတယောက်လို့ဒေးဗေရတဲ့ someone လို့ကြားညတ်သုံးပြီးတော့ lead someone to rest ဆိုတဲ့အသုံးမှာတော့ကျမတို့မြန်မာမှာကွယ်လွန်သူကိုမြေချတာမြေမြုပ်တကြူတာကိုဆိုတာဖြစ်ပါတယ်ဒီသုံးရပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Mary's mother died at age 75. She was laid to rest at the church cemetery.
Mary ရဲ့အမေဟာအသက်85နှစ်မှာကွယ်လွန်သွားခဲ့တယ်။သူကိုခရီးယန်တုတ်တမ်းမှာမြေချတူခဲ့တယ်လို့ထိပ်ပြရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Mary's mother died at age 75. She was laid to rest at the church cemetery.
Laid နဲ့ to rest ကြားမှာစောစောကရှင်းပြခဲ့တဲ့ someone အစားတခုခုလို့အဓိပ္ပာယ်ရတဲ့ something ဆိုတဲ့ဝဟာရကိုအစားထိုးပြီး laid something to rest ဆိုရင်တော့တခုခုကိုအပြည့်ထွက်အောင်ရှာနိုင်တာတခုခုကိုအဆုံးသတ်စီတာအပြည့်သတ်စီနိုင်တဲ့သဘောကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The case was laid to rest as the accused finally admitted his guilt.
အမှုကနောက်ဆုံးအပြေမှန်ထွက်လာခဲ့တယ်။ကျူးလို့နေလို့ဆွဆွဲခံရသူကသူ့အပြစ်ကိုနောက်ဆုံးဝန်ခံခဲ့တယ်လေလို့ထိပ်ပြရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The case was laid to rest as the accused finally admitted his guilt.
ခုနောက်ဆုံးတင်ပြပေးမှာကတော့
Lay your cards on the table.
ဖြစ်ပါတယ်။စာလုံးပေါင်းက L A Y လေးကအောက်ကိုချတာ Y O U R ယောကသင်ဤ CARD cards ga di niya ma peja dwi O-N-O-N ga apo T-H-E the T-A-B-L-E the table ga sabwe suro sakwai sunye taya tibe ga ro peja dwi gu sabwe bo ma chapya lai da bo di niya ma L-A-Y le-sa P-U-D put tare lo dibe ya re woha ya gu asa to bi
put your cards on the table
lo le atong pi lo ya ba re เพดมารีนี่เนี่ยกูเพจัดวีกูเนี่ยกะซานี่เนี่ยตะชาหลุรีไม่ติอองไก่ท้ายาดาตอดาชิเมียอดีผิดไปกูไก่ท้าเนี่ยเพจัดวีกูสะบวยบอมาหลั่นปี้ปะไล่เดตะบอมิวสรุษิยบ้ามาหล่วยแท้จิไม่ရှိเวเนี่ยปุ่ยๆเลนๆอิชิโกอิชิไตปล้อสู่ไล่เดตะบอมิวกูสรุษาผิดไปได้จังมุโลดีเอทีเอ็มอะตงอะเลกิสสะตะคุกุเนี่ยปะเตะปิ๊ดโกตะบอทากูปุ่ยๆเลนๆชินๆเปียๆตาๆ
Joan finally laid her cards on the table and told her boyfriend she is in love with another man. Joan finally laid her cards on the table and told her boyfriend she is in love with another man.
Laid
back, laid to rest, lay the cards on the table.
ဒေါ်ရရှိမြတ်ကိုနောက်သတင်းပါခုလူချင်းမျိုးမှလည်းနောက်ထပ်EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။ VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လှလတန်ရဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပဲဖြစ်ပါတယ်ရှင်။အင်္ဂါနေ့နနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဗီအိုအေရဲ့ဆာမျက်နှာဝက်ဘ်ဆိုက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းအချိန်မီနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံတာကပြောပြမှာပါ။ပြည်ပပညာရှင်တွေအပြိုင်ဆိုင်ရှာဖွေနေရတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုပထမဦးဆုံးတွင်ဖြစ်အမေရိကန်ပြည်ထောင်စုမှလူတွေနဲ့ဆန်းသတ်နေကြပါပြီ။
စီယက်တယ်မြို့မှာရှိတဲ့ကာကွယ်ရပ်ပါမင်းတေသူတွေကအဖွဲ့ဟာကျန်းမာမှာရှိနေသူလူအနည်းငယ်ကိုတနင်္လာနေ့ကပထမဦးဆုံးတွင်ဖြစ်ကာကွယ်ဆေးထိုးသွင်းလိုက်တာဖြစ်ပါတယ်။အသက်၈၈နှစ်ကနေ၅၅နှစ်အကြာအရွယ်ရောက်ပြီးသူလူကြီး၄၅ဦးဟာအလိုလျောက်ဒီဆေးထိုးဆန်းသတ်မှုကိုခံယူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့နောက်လာမယ့်ဆက်နှလားကနေဆက်ဆီလာအထိဒီကာကွယ်ဆေးဟာကျယ်ကျယ တွေ့မှုမလုပ်ဖို့လိုအပ်တယ်လို့ပဲ virus ကိုကူးစက်ခံရခြင်းစီမစီစမ်းသပ်မှုကိုနိုင်ငံအလုံးမှာမဖြစ်မနေလှုပ်ဆောင်နိုင်ဖို့ပူပြီးလိုအပ်တယ်လို့ WHO ဟောကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့အခြေအနေဟာလာမယ့်သတင်းပတ်တွေအတွင်းနယူးယောက်ပြည်နယ်ရဲ့ကျန်းမာရေးဆန္ဒမှုစနစ်ကိုထိခိုက်နိုင်ွယ်ရှိတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးခွန်နိုကိုမိုကမနေ့ကဒီနေ့ကနေမှသတိပေးပြောကြားလိုက်ပါတယ်ပြည်နယ်မှာရှိနေတဲ့ကျန်းမာရေးဆောင်ရွက်မှုအနေအထားဟာရွာကူးစက်ခံရမှုနှုန်းကျဆင်းအောင်လုပ်နိုင်တဲ့အခြေအနေမရှိဘူးလို့လည်းအန်ဒရူးကိုမိုကဆိုပါတယ်။လူပေါင်း19သန်းကျော်နေထိုင်တဲ့နယူးယောက်ပြည်နယ်အနေနဲ့ဆေးရုံမှာလူနာတွေများလာတဲ့အခြေအနေကိုကြိုတင်ပြင်ဆင်ထားဖို့လိုအပ်တယ်လို့လည်းသူကပြောသွားပါတယ်။ရုရှားနိုင်ငံမှာလက်ရှိသမ္မတဗလာဒီမာပူတင်အနေနဲ့2024သမ္မတရွေးကောက်ပွဲမှာထပ်မံရှင်ပြိုင်နိုင်ခွင့်ရုရှားနိုင်ငံဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အပါအဝင်တခြားပြင်ဆင်ချက်တွေကိုနိုင်ငံတော်ဖွဲ့စည်းပုံဥပဒေခွင်ရုံးကအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကသမ္မတပူတင်ဟာရုရှားနိုင်ငံရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဓိကအကြောင်းလေးတစ်ချက်ကိုကြေညာခဲ့ပြီးဒီလိုရဟာသမ္မတလက်ထက်ကအာဏာကိုလွှတ်တော်နဲ့ပူတွဲကျုပ်လို့ဆောင်ရင်ဖြစ်တယ်လို့သူကပြောကြခဲ့ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုဥကျော်စန္ဒာကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစောဝင်းလိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Jimmy Cook ပါရှင်အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတော်ကတော့ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင် COVID-19 ကဘာကပ်ရောဂါကနေလည်းကင်းဝေးကြပါစေလို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုမွန်ကောင်းတောင်းပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.